Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဒီဇင်ဘာလ1ရက်တောက်ကြနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို92မီတာ19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်းပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လူပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတီလာဆန်ရဲ့နေရာမှာ CIA အကြီးအကဲနဲ့စာထုတ်ခံဖို့သမ္မတ ထရမ့်ကစဉ်းစားနေတယ်ဆိုတဲ့သတင်းတွေကိုအင်ဂျီရောကပယ်ချလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပေါ်ယန်မင်းကြီးဖရန်စစ်စာဒီကနေ့ပဲတက္ကမြို့တော်မှာခရစ်ယာန်ကက်သလစ်ခရစ်ယာန်ယဟန်16ပါးကိုတရားဝင်ခန်းထားနဲ့တင်းမြှောက်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူချင်ကြသွားမှာပါ။
ကောင်းပါပြီရှင်သတင်းတွေပြီမှာတော့ပေါ်ယန်မင်းကြီးဖရန်စစ်ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အကြောင်းနောက်ဆုံးအခြေအနေနဲ့အတူနားဆင်ကြရမှာက
ဒီမှာဒေသဆိုင်ရာအားလုံးကိုပူးပေါင်းဆောင်ရွက်ဖို့လုပ်တော့ဗမာပြည်နယ်လည်းပုံမူနီးကပ်လာတာတွေ့ရတယ်နောက်တစ်ခုကဗမာပြည်ရဲ့ငင်းငန်းရေးလုပ်ငန်းမှာလည်းသူကထဲထဲဝင်ဝင
်တရုတ်မြန်မာရေးကျွမ်းကျင်သူဒေါက်တာလှကျော်စောပြောသွားတာပါပြည်စုံကသတင်းတွေပြီမှာနားဆင်ကြရပါမယ်ဒါအပြင်ထိုင်းနိုင်ငံရင်လက်နက်ကိုင်ဖွဲ့တွေမှုရေးဆေးဝါးပူးပေါင်းတိုက်ဖျက်ရေးလုပ်ငန်းအကြောင်းတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတီလာဆန်ရဲ့နေရာမှာဗဟိုထောက်လှမ်းရေးအေဂျင်စီ CIA ညွန်ကြားရေးမှူးမိုက်ပွန်ပီယိုကိုမကြာခင်သတင်းပတ်တွေအတွင်းအစားထိုးခန့်အပ်ဖို့တမတ်တော်နယ်ထရန်စီစဉ်နေတယ်လို့ဆိုတဲ့သတင်းတွေကိုအင်ဗျူရောကပယ်ချလိုက်ပါတယ်
When the president loses confidence in someone, they will no longer serve in the capacity that they're in. The president was here today with the Secretary of State.
ကျွန်တော်ယုံကြည်မရှိတော့သူတယောက်အနေနဲ့တာဝန်ဆက်လက်ထမ်းဆောင်နေမှာမဟုတ်တဲ့အကြောင်းနဲ့ဒီကနေ့ပဲသမ္မတဝန်ကြီးတီလာဆန်နဲ့အတူရှိနေတာဖြစ်တဲ့အကြောင်းနိုင်ငံခြားရေးအကိစ္စတွေမှာလည်းအတူလက်တွဲဆောင်ရွက်တာတွေရှိခဲ့တဲ့အကြောင်းအင်ဂျီရောပြောခွင့်ရသူ Sarah Huckabee Sanders ကမနေ့တုန်းကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါ New York Times, Washington Post နဲ့ CNN ပါဝင် American သတင်းမီဒီယာကြီးတွေကတော့အစောဆုံးဒီလဒီဇင်ဘာလနဲ့ရှစ်လဇန်နဝါရီလလောက်မှာဝန်ကြီးတီလာဆန်ကိုရာယူကဖယ်ရှားဖို့ပြင်ဆင်နေတဲ့အကြောင်းအစိုးရအစိုးရရရှိတွေကိုကူကပ်ပြီးဖော်ပြကြပါတယ်။ဒီပြီးတော့သတင်းစာရှင်းလင်းပွဲမတိုင်မီသမ္မတထရမ့်ကိုသတင်းတောက်တွေမင်းမြန်ရမှာလဲဝန်ကြီးတီလာဆန်တာဝန်ထမ်းဆောင်နေစေဖြစ်တဲ့အကြောင်းသူတို့တွတ်တုတ်ပဲတုံ့ပြန်သွားခဲ့တာပါ။ဝန်ကြီးတီလာဆန်ကိုယ်တိုင်ကလည်းတာဝန်ဆက်လက်ထမ်းဆောင်နေစေဖြစ်ကြောင်းနဲ့သမ္မတကတာဝန်ပေးတဲ့အချိန်ထိဆက်လက်ထမ်းဆောင်သွားမယ်အကြောင်းကတ္တာနိုင်ငံရဲ့ဝန်ကြီးနဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုဖြေချသွားပါတယ်။နိုင်ငံရေးဝန်ကြီးနေရာမှာအစားထိုးခန့်အပ်မဲ့တရင်တွေမမှန်ကြောင်းညှင်းဆန်မှုအင်ဂျီရောအရာရှိချုပ်ကမနေ့တုန်းကပဲဆက်သွယ်အကြောင်းကြားခဲ့ကြောင်းလည်းနိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူဟေသာနော်ရက်ကပြောဆိုခဲ့တာပါဝန်ကြီးတီလာဆန်ဟာရှေ့သတင်းပတ်ထည်ဥရောပကိုခရီးထွက်ဖို့စီစဉ်ထားပြီးရုရှားရဲ့ရန်လိုတဲ့လုပ်ရက်တွေကိုထိန်းချုပ်အောင်မှာအမေရိကန်ရဲ့မဟာမိတ်တွေကိုအားပေးထောက်ခံသွားဖို့ပြောဆိုလိမ့်မယ်လို့လည်းမျှော်လင့်ရပါတယ်
တိုက်ချင်းဖြစ်မီဇိုင်တုံးတစ်စင်ကိုနောက်ဆုံးပြစ်လို့ဆန်တက်လိုက်တဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးဖျက်ဆီးဖို့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကကမ္ဘာနိုင်ငံအားလုံးကိုတောင်းဆိုလိုက်ပေမဲ့မြောက်ကိုရီးယားအာဏာရှင်အစိုးရကိုဖြုတ်ချဖို့ဆိုတာကိုတော့ပြောဆိုခြင်းမရှိတော့ပါဘူး။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးဟာအမေရိကန်အစိုးရရဲ့အဓိကဦးစားပေးကိစ္စရဖြစ်တယ်လို့အင်ဂျီရောပြောခွင့်ရသူက VOA ကိုပြောပါရယ်။မြောက်ကိုရီးယားနဲ့ဆက်ဆံတဲ့နေရာမှာတန်တမာရေးအရချင်းကဆောင်ရွက်နိုင်ဖို့ဖြစ်နိုင်ခြင်းရှိသေးတယ်လို့ကောက်ွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါရယ်။အမေရိကန်ဘက်ကတန်တမာရေးနည်းနဲ့ဆက်လက်လုပ်ကိုင်သွားမယ်အကြောင်းနဲ့ကုလသမဂ္ဂကုလလုံခြုံရေးကောင်စီတို့ကတစ်ဆင့်မရက်မနာဆက်ကြိုးပမ်းသွားမှာဖြစ်တဲ့အပြင်အမေရိကန်ဘက်ကစီရင်နေလန့်ရှိသေးတယ်ဆိုတော့ခိုင်မာတဲ့အချက်ကိုဆုပ်ကိုင်းပြီးတော့လဲဆက်လက်ပြောဆိုဆွေးနွေးသွားမှာပါလို့ဝန်ကြီးမက်ဒစ်ကပြောပါရယ်မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့တိုက်ချင်းပြစ်မီဇိုင်တုံးလက်နက်အစီအစဉ်တွေကိုဘာနာရင်းနဲ့လောင်စာဆီလုံးဝဖျက်တောက်ပြဖို့ရည်ရွယ်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကမြောက်ကိုရီးယားအပေါ်အရေးယူတန်ခတ်မှုတွေချမှတ်ထားပြီးဖြစ်ပါရယ်အဲ့ဒီတန်ခတ်မှုတွေအပြင်နောက်ထပ်တန်ခတ်ပိတ်ဆို့မှုအစ်စ်တွေချမှတ်ဖို့သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုထားတာဖြစ်ပါရယ်
ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ကအစိုးရပိုင်းစိုက်ပျိုးရေးသုတေသနဌာနနဲ့ကပ်ရက်ရှိနေတဲ့တိုက်သူကြောင်းဝင်တွေကအဆောင်ကိုလက်နက်ပြည့်စုံခိုင်ဆောင်ထားတဲ့အသေးခံတက်ခတ်သူ၄ဦးဒီကနေ့ပဲဝင်ရောက်စီးနှင်တက်ခတ်ခဲ့ရာကအနည်းဆုံးလူ၉ဦးသေဆုံးပြီးနောက်ထပ်35ယောက်ထက်မနည်းကလည်းဒဏ်ရာရခဲ့ကြပါတယ်တက္ကသိုလ်ကနေရတဲ့ပက်ရှဝါမျိုးကစိုက်ပျိုးရေးတက္ကသိုလ်ကျောင်းဝင်းကိုတော့ပါကစ္စတန်ရဲတပ်ဖွဲ့နဲ့အကြမ်းဖက်တိုက်ဖျက်ရေးတပ်ဖွဲ့ဝင်တွေချက်ချင်းဆိုသလိုဝန်းရံပြီးကယ်ဆယ်ဖို့ကြိုးပမ်းခဲ့ကြတာပါအပြန်အလှန်ပြစ်ခတ်မှုတွေနိုင်တဲ့ချီဖြစ်ပွားခဲ့ပြီးတဲ့နောက်စစ်သွေးကြွ၃ဦးကိုလည်းအသေးဖမ်းဆီးမိခဲ့ပါတယ်ပြီးနေရဲမှုဆလာဟူဒင်မဆုကတော့နောက်ထပ်အလောင်းတစ်လောင်းကစစ်သွေးကြွအဖွဲ့ဝင်ဟုတ်မဟုတ်သိနိုင်အောင်စုံစမ်းစစ်ဆေးနေကြောင်းနောက်ပိုင်းမှာပြောဆိုခဲ့တာပါဒ ထိခိုက်ဒဏ်ရာရသူတွေမှာရတပ်ဖွဲ့ဝင်တွေနဲ့အကြမ်းဖက်တပ်ဖြည့်တပ်ဖွဲ့ဝင်တွေပါဝင်ကြောင်းလည်းပြောဆိုခဲ့ပါတယ်။ထိခိုက်ဒဏ်ရာသူအများစုဟာကျောင်းသားတွေဖြစ်ကြပြီးတနက်တန်ရာတွေရခဲ့တာဖြစ်ကြောင်းလည်းပက်ရှွာမြို့စေယုံကဆရာဝန်တွေကပြောပါတယ်။ပါကစ္စတန်နိုင်ငံမှာတရားမဝင်ဖွဲ့စည်းဖြစ်ကြီးညာထားတဲ့တာလီဘန်စစ်သွေးကြောအုပ်စုကတော့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းကြီးညာခဲ့တာပါ။ပါကစ္စတန်ထောက်လှမ်းရေးအေဂျင်စီ ISI နဲ့ဆက်နွယ်တဲ့နေရာတစ်ခုကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ကြောင်းနဲ့ထောက်လှမ်းရေးအရာရှိအများပြားသိဆုံးခဲ့ကြောင်းလည်းပါကစ္စတန်တာလီဘန်အဖွဲ့ကပြောဆိုခဲ့ပါတယ်။ပါကစ္စတန်စစ်တပ်ပြောခွင့်ရသူကတော့စီးနင်းတိုက်ခိုက်မှုဖြစ်ပေါ်နေချိန်မှာစစ်သွေးကြောတွေဟာအာဖဂန်နိုင်ငံထဲမှာရှိတဲ့ခေါင်းဆောင်ပိုင်းနဲ့အဆက်အသွယ်လုပ်ခဲ့ကြောင်းပြောဆိုခဲ့တာပါ။ပါကစ္စတန်တာလီဘန်ခေါင်းဆောင်အနေနဲ့အဖွဲ့ဝင်တွေဟာအာဖဂန်နေမျိုးကိုခြေကုပ်ယူပြီးပါကစ္စတန်နိုင်ငံထဲမှာတိုက်ခိုက်မှုတွေကျူးလွန်နေကြောင်းလည်းစစ်တပ်ပြောခွင့်ရသူဗိုလ်ချုပ်အစစ်ကာဖူဟာကပြောဆိုခဲ့ပါတယ်။လက်တလုံးမှာတော့အာဖဂန်စစ်ပဆိုင်ရာကုဇလင်အဖွဲ့တစ်ဖွဲ့ဟာပါကစ္စတန်နိုင်ငံမှာအလဲပတ်ရောက်ရှိနေပြီးပါကစ္စတန်နဲ့အာဖဂန်နိုင်ငံမှာစစ်သွေးကြော်တွေရဲ့တိုက်ခိုက်မှုတွေကိုဟန်တားနိုင်အောင်နှစ်နိုင်ငံနယ်စပ်လုံခြုံရေးတွန်းမြင့်နိုင်ဖို့ပါကစ္စတန်စစ်တပ်ထိတ်တန့်တာဝန်ရှိသူတွေနဲ့ဆွေးနွေးနေကြောင်းလည်းပြောဆိုထားပါတယ်။
စီမပွေနိုင်ငံရဲ့သမ္မတအမဆန်မနန်ဂါဂွာကသူ့ရဲ့အစိုးရအဖွဲ့ရဲ့ထိတ်တန့်ရာထူးနေရာတွေအတွက်အစစ်မြင့်စစ်ပဲအရာရှိတွေကိုတာဝန်ပေးအပ်လိုက်ကြောင်းနိုင်ငံပိုင်ရုပ်မြင်သံကြားသတင်းဌာနကနေကြာရပင်းတွေနောက်ပိုင်းမှာကြေညာပါတယ်။အဖွဲ့ဝင်22ဦးရှိတဲ့ကက်ဘိနက်အစိုးရအဖွဲ့မှာအထိုက်အခံတွေကိုတော့ခံနာခြင်းမရှိပါဘူး။ဒီလိုရကြောင်သမ္မတမနန်ဂါဂွာဟာသမ္မတဟောင်းရောဘတ်မူဂါဘီလိုမဟုတ်ပဲပက်ပေါင်းဆောင်ပါတဲ့နိုင်ငံရေးအနေအထားကိုဖန်နီးလိုက်မယ်ဆိုတဲ့မျှော်မှန်းချက်တွေပြက်ပြဲသွားစေပါတယ်။အသက်63နှစ်အရွယ်သမ္မတဟောင်းမူဂါဘီဟာစီမပွေနိုင်ငံကိုနှစ်ပေါင်း38နှစ်ကြာအုပ်ချုပ်လာခဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကစစ်တပ်ကအတင်းကျပ်ဖယ်ရှားခံရပြီးသူ့ရဲ့ပါတီဖြစ်တဲ့ Zunu PF ပါတီရဲ့ထောက်ခံမှုမရတော့တဲ့နောက်ရာထူးကနှုတ်ထွက်သွားတာဖြစ်ပါတယ်။သမ္မတဟောင်းမူဂါဘီကိုရာထူးကဖယ်ရှားပြီးနေအိမ်မှာထိနေထားကြောင်းရုပ်မြင်သံကြားမှာကြေညာခဲ့တဲ့စစ်ဘုတ်ချုပ်စီဘူစီယိုမိုယိုကနိုင်ငံခြားရေးဝန်ကြီးတစ်ဖြစ်လာပါတယ်။ဆက်ပြောရေးဝန်ကြီးဖြစ်လာတဲ့လက်တက်အကြီးကဲပါရန်စီရီကတော့မူဂါဘီလက်ထက်မှာနိုင်ငံအနောက်ပိုင်းကမတာဘီလန်အရက်မှာအရက်သားပေါင်း 2,000 လို့တည်ဆုံခဲ့ရတဲ့အကြမ်းဖက်မှုချင်းမွေးရေးလုံရမှာပါဝင်ခဲ့သူတူပါ။စီမာဝေလှုပ်လိုက်ရေးအတွက်သမ္မတဟောင်းမူဂါဘီနဲ့အတူတိုက်ပွဲဝင်ခဲ့သူတွေနဲ့ပါဝင်ဖွဲ့စည်းထားတဲ့စစ်ပြန်အဖွဲ့ကောင်းဆောင်ကယ်ရစ်မူစ်ဗန်ဂွာကိုတော့ပန်ကြားရေးဝန်ကြီးဖြစ်ခန့်အပ်လိုက်ပါတယ်။ကက်ဘိနက်အစိုးရဝန်ကြီးအတော်များများဟာလည်းမူဂါဘီအစိုးရအဖွဲ့ကလူအောင်တွေဖြစ်ကြပါတယ်။အဓိကအတိုက်ခံကောင်းဆောင်မော်ဂန်တက်စ်ဗန်ဂီယိုင်ကအစိုးရအဖွဲ့တင်နဲ့တွေ့ဆုံဆွေးနွေးတာမျိုးမရှိဘူးလို့ AP သတင်းဌာနကပြောပါတယ်။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရရှိနေတဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်းပုပ်ယန်းမင်းကြီးဖရန်စစ်ဟာဒီကနေ့မှာပဲဒက္ကာမြို့တော်မှာယဟန်16ပါးကိုတရားဝင်အခမ်းအနားနဲ့တင်ပြလိုက်ပါတယ်။ကွယ်လွန်သူပုပ်ယန်းမင်းကြီးဒုတိယမြောက်စိန့်ဂျွန်ဘောရဲ့1986ခုနှစ်ကဘင်္ဂလားဒေ့ရှ်နိုင်ငံခီးစင်မှာတုန်းကလိုပဲကက်သလစ်ခရစ်ယာန်ယဟန်တော်တွေဖြစ်တင်ပြလိုက်တဲ့ဒက္ကာမြို့တော်ကစူအာဝါဒီအူရန်ကွင်းကခန္ဓာကိုယ်တော့ခမန်းကြီးလူပေါင်းတသိန်းလောက်တက်ရောက်ခဲ့ကြတာပါမနက်ဖြန်စနေနေ့ထိဘင်္ဂလားဒေ့ရှ်နိုင်ငံခီးစင်တွင်ဘာသာပေါင်းစုံစုဝေးပွဲမှာတော့မြန်မာနိုင်ငံကထွက်ပြေးရောက်ရှိနေတယ်လို့ဆိုရဲရွန်ဂျာဒုက္ခသည်တချို့နဲ့လည်းပုံရံမင်းကြီးတွေ့ဆုံမှုစီစဉ်ထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာတိုင်ပြီးလေးရက်ကြာတက်ရောက်ခဲ့တဲ့မြန်မာနိုင်ငံခီးစင်တွင်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တမန်တော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နှုန်းနဲ့ပါတွေ့ဆုံခဲ့တဲ့ပုံရံမင်းကြီးဟာရခိုင်ပြည်နယ်ကရွန်ဂျာဒုက္ခသည်အရေးကိုအလေးထားပြောဆိုလာမျိုးမရှိခဲ့ဘူးလို့လည်းလူခွင့်ရေးအဖွဲ့ရဲ့ဝေဖန်မှုတွေခံခဲ့ရတာပါပုံရံမင်းကြီးကတော့မြန်မာနိုင်ငံခီးစင်တွင်ငင်းချမ်းရေးပြန်လည်တင့်မြတ်ရေးဝန်ဝင်ကြိုးပမ်းကြဖို့အဓိကဟောကြားသွားပါတယ်မနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာစဉ်မှာတော့မြန်မာနိုင်ငံရဲ့ခိုင်ပြည်နယ်ကနေအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နှက်ချီရဲ့ဒုက္ခသည်တွေထွက်ပြေးကြရတဲ့ပြဿနာကိုဖြေရှင်းရမှာနိုင်ငံတကာအတိုင်းဝန်အနေနဲ့ပြည့်ပြတ်သားသားအစီအမံတွေချမှတ်ဆောင်ရွက်ဖို့တိုက်တွန်းနေတာပါကြီးမားလာတဲ့အချက်တဲကိုဖြေရှင်းရမှာလူတွေစုလိုက်ပြုံလိုက်စုခွာထွက်ပြေးကြရတဲ့နိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့သာမကလက်တလောလိုအပ်နေတဲ့လူသားချင်းစာနာမှုအခွင့်အရေးတွေကိုပေးအပ်ဖို့လဲသမ္မတအဗ္ဒူဟာမစ်အပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနိုင်ငံတကာတန်တမာတွေရှင်းမှောက်ပြောကြားတဲ့မင်းငွန်းထဲမှာပိုယန်မင်းကြီးဖရန်စစ်ကတိုက်တွန်းပြောကြားသွားပါတယ်
ပီကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်ကွန်မြူနစ်ပါတီနဲ့ပြည်ပနိုင်ငံရေးပါတီတို့ရဲ့အစီအမံကောင်ဆောင်တွေဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တက်ရောက်နေပါတယ်။အလုပ်သဘောချစ်ကြည်ရေးခီးစဉ်အတွင်းတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှဖြစ်တယ်လို့ပီကျင်းမြို့တော်မှာကျင်းပမဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတို့ရဲ့အစီအမံကောင်ဆောင်တွေဆွေးနွေးပွဲမှာလည်းအထူးဧည့်သည်တော်အဖြစ်ဒေါက်အောင်ဆန်းစုကြည်တက်ရောက်မင်ခွန်ပြောကြားဖို့စီစဉ်ထားတာပါ။မြန်မာတက်မတော်ကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့တရုတ်နိုင်ငံခီးစဉ်အဆုံးသတ်ပြီးရက်ပိုင်းအတွင်းမှာပဲထောက်အောင်ဆန်းစုကြည်တရုတ်နိုင်ငံကိုဒုတိယအကြိမ်သွားရောက်ထပ်မံသွားရောက်ခဲ့တာပါ။ပြီးခဲ့တဲ့နှစ်ဩဂုတ်လကတရုတ်နိုင်ငံကိုအလဲအပတ်ရောက်ခဲ့ဖူးတဲ့ဒေါက်အောင်ဆန်းစုကြည်ရဲ့အခုတစ်ကြိမ်ခီးစဉ်ကနေနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေအကောင်လာလိမ့်မယ်လို့မျှော်လင့်ကြောင်းလဲတရုတ်အစိုးရပိုင်းစင်ဟွာသတင်းဌာနကဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံကအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့တရုတ်ကွန်မြူနစ်ပါတီတို့ကြားအပြန်အလှန်ယုံကြည်မှုနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်နိုင်ဖို့ဒေါက်အောင်ဆန်းစုကြည်ကဆန္ဒပြုခဲ့ကြောင်းလဲသတင်းမှာဖော်ပြထားပါတယ်။ဒီကနေ့ကြာတာပြည်နေကစတင်ပြီးတော့တနင်္ဂနွေနေ့ထိကျင်းပသွားမယ်။ပီကျင်းမြို့တော်ကညီလာခံမှာတော့နိုင်ငံပေါင်း120ကျော်ကနိုင်ငံရေးပါတီပေါင်း200ကျော်ကကောင်းဆောင်တွေတက်ရောက်လိမ့်မယ်လို့လည်းမျှော်လင့်ရပါတယ်
။ဂျပန်ဧကွေပြင်အကီဟီတိုဟာ2019ခုနှစ်ဧပြီလမှာတရားဝင်နန်းစွန်မှာဖြစ်တဲ့အကြောင်းဒီကနေ့ပဲဂျပန်ဆိုရကကြေညာလိုက်ပါတယ်။သူနေရာမှာတော့အကြီးဆုံးသားတော်အင်ရှိဆန်မင်းသားနာရူဟီတိုဆက်ခံသွားမှာပါ။နန်းစွန်မှာနေကိုတော့ဧကွေပြင်အင်ဒိုရီးယားကောင်စီကဒီကနေ့ပဲအတည်ပြုဆုံးဖြတ်ခဲ့တာလည်းဖြစ်ပါတယ်။ဧကွေပြင်ကတော့တာဝန်ထမ်းဆောင်မှုအသက်အရွယ်ကြီးလွန်ပြီးပြည်မနေဖြစ်တဲ့အကြောင်းပြီးခဲ့တဲ့နှစ်ထဲမှာပဲပြောဆိုထားတာပါ။ကျမရဲ့ချင်းနေဒီနေ့တခြားကြာဆင်းလာတာနဲ့မြတ်တိုင်းပြည်ကြီးခဲ့တာဝန်တွေကိုထမ်းဆောင်ဖို့အခက်အခဲကြုံမှာကိုစိုးရိမ်နေကြောင်းမိနစ်တုံးကပဲရှရှပါပါရုံးမြင့်တန်ကြားကနေလူလူကိုပြောကြတဲ့မိန့်ခွန်းမှာဘရင်အကီဟီတိုကပြောဆိုခဲ့တာဖြစ်ပါတယ်ဂျပန်ဧကရပြင်ကမကြာသေးတဲ့နှစ်တည်းတုန်းကပဲနှလုံးခွက်စိတ်ကုသမှုခံယူခဲ့ရတယ်လို့လေပြင်းရောယောဂစိတ်ချိတ်ကင်စာဝေဒနာတွေကိုလည်းခံစားနေခဲ့ရပါတယ်ဧကရပြင်ကိုထင်းနှံစွန့်ဝင်ပြုမဲ့ဥပဒေတရားကတော့ဒီနေ့ဆက်မှာပဲအတည်ပြုခဲ့ပေမဲ့နန်းစွန့်မဲ့နေရအတိအကျကိုတော့ဝင်းကြီးချုပ်ရှင်စိုးအားဖြင့်ဥက္ကဋ္ဌဖြစ်ဥဆောင်နေတဲ့ဧကရပြင်အင်ဒိုရီးယားကောင်စီကဆုံးဖြတ်ဖို့အချိန်ပေးခဲ့တာပါဧကရပြင်အကီဟီရိုထီနက်ဆွမဲ့အစီအစဉ်ဟာဂျပန်နိုင်ငံမှာနှစ်ပေါင်းနေရာအတွင်းဘရင်တပါပထမဆုံးအချိန်နန်းဆွမ်းနဲ့လုပ်ရလည်းဖြစ်ပါတယ
်ဒီဇင်ဘာလတရက်နေ့ဒီကနေ့ဟာအနှစ်30မြောက်ကမ္ဘာခုခံအားကျဆင်းမှုတပ်ဖြတ်ရေးနေ့ဖြစ်ပါတယ်။နေ့စဉ်ဒီဇင်ဘာလတရက်နေ့ရောက်တိုင်းခုခံအားကျဆင်းမှု90ရောက်ကအင်းဒီယက်အကြောင်းအသိပညာပေးတဲ့လုပ်ငန်းတွေကမ္ဘာတဝန်တွင်းမြင်လုပ်ကိုင်းကြပါတယ်။ HIV ပိုး90ပြန့်မမှုရှော့ချရေးနဲ့ကာကွယ်တားဆီးရေးအတွက်တရုတ်နိုင်ငံမှာသွေးစစ်ဆေးမှုတွေလုပ်နေပါတယ်။တရုတ်နိုင်ငံမှာ HIV ပိုး90ခံရရတာကိုမသိကြတဲ့လူပေါင်း2000ကနေ4000ကျားရှိတယ်လို့တာဝန်ရှိသူတွေကပြောပါတယ်။တရုတ်နိုင်ငံမှာအင်းဒီယက်ရှိသူပေါင်း9000ကျော်ရှိနေတာပါ။အရှေ့တောင်အာရှမှာ HIV ပိုး90ခံရသူဒုတိယအများဆုံးဖြစ်တဲ့မြန်မာနိုင်ငံမှာတော့ HIV AIDS ရှိသူပေါင်း 23,000 ကျော်ရှိတယ်လို့ AIDS တိုက်ဖျက်ရေးဆိုင်ရာကုလသမဂ္ဂအဖွဲ့ UNAIDS ရဲ့2016အစီရင်ခံစာမှာဖော်ပြထားပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့အချိန်ထဲမှာပဲ VOA ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုစစ်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံးတော့ဒေါအောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံကီးစင်နောက်ဆုံးသိရတဲ့အခြေအနေကိုနားဆင်ကြရပါမယ်ရှင်။တရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီကနေ့စတင်ကျင်းပတဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတို့ရဲ့အဆင့်မြင့်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခြင်းအပြင်နိုင်ငံတကာနဲ့ဒေသတွင်းအာရုံစိုက်ခံနေရတဲ့ရခိုင်အရေးမြန်မာအစိုးရရဲ့ယက်တီချက်သဘောထားနဲ့ကင်တွယ်ဖြည့်ရှင်းနေတာတွေကိုဒေသတွင်းကခေါင်းဆောင်တွေကိုဓာတ်ရိုက်ရှင်းပြနိုင်မဲ့အခွင့်အလမ်းတစ်ခုအဖြစ်တရုတ်မြန်မာအရေးလှစ်လာသူတွေကသုံးသပ်ပါတယ်။တနင်္ဂနွေနေ့အထိကျင်းပသွားမယ်နိုင်ငံတကာပါတီထိပ်သီးခေါင်းဆောင်တို့ရဲ့ဆွေးနွေးပွဲကနေတရုတ်မြန်မာနောက်မြန်မာနိုင်ငံနဲ့နိုင်ငံတကာဒေသတွင်းကြားဆက်ဆံရေးတိုးမြင့်ကောင်းမွန်လာမယ့်အလားအလာကောင်းတွေကိုမျှော်လင့်မှုတွေရှိပါတယ်။အသေးစိတ်ကိုတော့မဆုမွန်ကစူးစီးတင်ပြထားပါရရှင်။
ဟုတ်ကဲ့ပါမြန်မာနိုင်ငံအနေနဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရရဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကိုရိုင်းသွားတက်ရောက်တဲ့တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတွေရဲ့အစစ်မြစ်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲတရုတ်နိုင်ငံဘေကျင်းမြို့တော်မှာဒီကနေ့စတင်ကျင်းပနေပြီဖြစ်ပါတယ်။နိုဝင်ဘာလ30ရက်နေ့ကနေဒီဇင်ဘာလ3ရက်နေ့အထိ4ရက်တာကျင်းပမယ်ဒီညီလာခံမှာတော့နိုင်ငံပေါင်း120ကျော်ကနိုင်ငံရေးပါတီပေါင်း200ကျော်ကခေါင်းဆောင်တွေတက်ရောက်လိမ့်မယ်လို့မျှော်လင့်ရပါတယ်။ဒီကနေ့ပြောကြားတဲ့တရုတ်သမ္မတမေကွန်းနဲ့နောက်တရုတ် ကွန်မြူနီပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတွေရဲ့အစိမ့်မြင့်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲရဲ့အဓိကဦးတည်ချက်ဖြစ်တဲ့ပုံမကောင်းမွန်တဲ့အနာဂတ်ကမ္ဘာကြီးအတွက်အတူတကွရှေ့ရှုဆောင်ရွက်ကြမယ်ဆိုတဲ့ခေါင်းစဉ်နဲ့ပတ်သက်ပြီးတရုတ်နိုင်ငံခြေဆိုင်တရုတ်မြန်မာအရေးလေးလာသူဒေါက်တာလှကျော်စောကအခုလိုပြောပြပါတယ
်။ဒေါအောင်ဆန်းစုကြည်တက်တဲ့အဲ့ဒီတရုတ်ကွန်မြူနီပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီများရဲ့အစိမ့်မြင့်ခေါင်းဆောင်များနဲ့ဆွေးနွေးပွဲဖွင့်တယ်။ဟိုသမရရှီကျင်းဖင်ကိုယ်တိုင်ချက်ပြီးတော့မင်ကွန်းပြောတယ်။မနေ့ပိုင်းကတော့အဲ့တရုတ်ကွန်မြူနစ်ပါတီရဲ့လွန်ခဲ့တဲ့9နှစ်အတွင်းလှုပ်ဆောင်ချက်များဆိုတဲ့ကြားလိုက်ကိုသွားကြည့်ကြတယ်ပြောတယ်။နေ့ပြန်ကြရင်တော့သူတို့ seminar တွေပေါ့ဟိုအုပ်စုတွေခွဲခွဲပြီးဆွေးနွေးမယ်တဲ့3ရက်နေမှာအပိတ်လှုပ်ပြီးတော့ပူးတွဲထုတ်ပြန်ချက်ထုတ်မယ်လို့အဲ့ကွန်မြူနစ်ပါတီရဲ့အခုနောက်ဆုံးသူတို့နိုင်ငံတကာအခြေအနေနဲ့ပတ်သက်လို့ကြွေးကြော်တာတခုကအနာဂတ်ကိုမျှဝေပိုင်ဆိုင်တဲ့လူအဖွဲ့အစည်းတရားတည်ထောင်ပြီးဆိုတာကိုသူကတင်ထားတယ်ဒါရှီကျင်းပင်ရဲ့အတွေးခေါ်ရတဲ့နဲ့စကလုံးမဲ့အဲ့တော့အဲ့ဒီအောက်မှာဆိုရင်သူတို့ကကမ္ဘာပြဿနာတွေအားလုံးကိုစုပေါင်းဖြေရှင်းဖို့ဝိုင်းဝန်းဆွေးနွေးကြမယ်ပူးပေါင်းဖြေရှင်းမယ်ပြီးတော့ရရှိလာတဲ့အကျိုးအမြတ်ကိုညှဝေမယ်ဆိုပြီးအဲ့ဒီသဘောတရားတွေပြောသွားတမ်းကြားတယ်သူကဒေသဆိုင်ရာအားလုံးကိုပူးပေါင်းဆောင်ရွက်ဖို့လုပ်တော့ဗမာပြည်နယ်ပဲပုံမူနီးကပ်လာတာတွေ့ရတယ်နောက်တစ်ခုကဗမာပြည်ရဲ့ငင်းငန်းရေးလုပ်ငန်းမှာလည်းသူကထဲထဲဝင်ဝင်ဝင်ရောက်ပြီးတော့လုတ်ကင်မှုစ조사နေတာတွေလည်းတွေ့ရတယ်
နိုင်ငံရေးပါတီတွေရဲ့ထိပ်သီးဆွေးနွေးပွဲကိုမြန်မာနိုင်ငံကတိုက်ခိုက်ပါတီကြီးဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပိုင်းနေလဲတက်ရောက်ပါတယ်။အစည်းအဝေးဒုတိယနေ့မှာတော့နိုင်ငံတကာပါတီခေါင်းဆောင်တွေဟာကဏ္ဍအလိုက်ဆွေးနွေးကြမှာဖြစ်ပြီးဆွေးနွေးမှုတွေပြီးဆုံးတဲ့နေ့မှာတော့ပူးတွဲကြေညာချက်ထုတ်ပြန်မှုရှိပါတယ်။တရုတ်ကွန်မြူနီပါတီနဲ့နိုင်ငံတကာကနိုင်ငံရေးပါတီတွေရဲ့အစည်းအမြစ်ခေါင်းဆောင်တွေရဲ့ဆွေးနွေးပွဲမှာအထူးဧည့်သည်တော်အဖြစ်တက်ရောက်မေကွန်းပြောကြားမှာဖြစ်တယ်လို့သူမရဲ့အလုပ်သဘောချစ်ကြီးခီးစဉ်တွင်မှာတရုတ်သမ္မတရှီကျင်းပင်အပါအဝင်တရုတ်ကွန်မြူနီပါတီခေါင်းဆောင်တွေနဲ့လဲတွေ့ဆုံမှုရှိနေပါတယ်။ဒေါအောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခြင်းအပြင်ကဘာကအာယုံစိုက်ခံနေရတဲ့ရခိုင်အရေးမြမအစိုးရရဲ့ယက်တီချက်သဘောထားနဲ့ကင်တွယ်ဖြည့်ရှင်းမှုတွေကိုနိုင်ငံတကာနဲ့ဒေသတွင်းကခေါင်းဆောင်တွေကိုဓာတ်ရိုက်ဖြည့်ရှင်းပြနိုင်မယ့်အခွင့်အလမ်းတစ်ခုအဖြစ်လဲဒေါက်တာလှကျော်စောကမြင်ပါတယ်
။ဒေါအောင်ဆန်းစုကြည်ကဒါကိုအခွင့်ကောင်းလို့သဘောထားပုံရတယ်။သူ့အတွက်အခွင့်ကောင်းပေါ့။သူ့ရဲ့စဉ်းစားနည်းတွေသူဘာဖြစ်လို့ဒီရခိုင်အရေးမှာဒီလိုယက်တီရတယ်ဆိုတာပေါ့ဗျာ။အဓိကကတော့အခုလူတော်များများဟဲ့လားစစ်တပ်ကလွန်ကျွနေလေတစုံတရာရှိနိုင်မယ်ထင်တယ်လေဒီလောက်လူတွေပြေးတာတော့ဟုတ်တယ်မလားအဲ့တော့အဲ့လိုဟာမျိုးတွေမှာဘာလို့ဒေါအောင်ဆန်းစုကြည်ကဝင်မပြောသလဲဆိုတဲ့အောက်မှာသူကဒါတွေကိုရှင်းပြရမယ်ဟုတ်ကြရတော့ရှိတယ်အဲ့တော့ဒီလိုဟာမျိုးကသူ့အတွက်အခွင့်ကောင်းပဲဒီလိုလူတွေစုံတဲ့အခါ forum တွေပါတယ်မှာအဲ့ဒီမှာသူကရှင်းပြခွင့်ရမှာပေါ့သူ့ party ရဲ့ policy ကြီးစံကြံဒီရခိုင်နဲ့ပတ်သက်လို့သူ့ policy ကြီးရှင်းပြပါလိမ့်မယ်လို့တူပါ
တရုတ်မြန်မာရင်းနှီးမှုဆက်ဆံရေးတွေတိုးမြင့်လာတဲ့အနေအထားအပေါ်မှာတော့အင်အားကြီးနိုင်ငံတစ်ခုရဲ့မြန်မာနိုင်ငံပေါ်ယက်တီပေးမှုအပေါ်အကောင်းမြင်မျှော်လင့်မိမယ်စီးပွားရေးဆိုင်ရာဆက်ဆက်စီမံကိန်းတွေအရေးမှာတော့ NND အစိုးရအနေနဲ့သတိထားကင်တွယ်သင့်တယ်လို့မြန်မာနိုင်ငံရဲ့ကဲခတ်ဦးမမောင်စိုးကရှုမြင်ပါတယ
်တလို့အခြေအနေကပြောမယ်ဆိုရင်တော့ကျွန်တော်တို့ဖြစ်လာပိုင်းပြဿနာဖြစ်ပြီးတဲ့အခါကျတော့မြန်မာအစိုးရရောတက်ကောနဲ့ကတော့တရုတ်ဖက်ကပူကတ်သွားမှာပဲလေဟောဆိုနိုင်ငံကအခြေအနေကတော့အဲ့ဘက်ရောက်တွန်းပေတော့တွန်းပို့နေသူဖြစ်တာဟုတ်နိုင်ငံကနဲ့ရင်ဆိုင်တဲ့နေရာမှာတော့အင်အားကြီးနိုင်ငံတစ်ခုရဲ့ထောက်ခံမှုကလိုအပ်တော့လိုအပ်တဲ့အနေအထားမျိုးမှာတော့တရုတ်နဲ့ဗမာဆက်ဆံရေးကတော့ပိုပြီးတိုးကပ်သွားတယ်လို့ပဲပြောရမှာပါတရုတ်ကတော့စီဝါရေးရင်းနှီးမှုနံမှုပေါ်မှာအခြေခံပြီးတော့သူကတော့ချက်ကတာဖြစ်တာ哦အဲ့တော့ဒီသူရဲ့စီဝါရေးရင်းနှီးမြုံနံမှုတွေကနေပြီးတော့ကျွန်တော်တို့ဝါပြီးတော့ဘယ်လောက်အကျိုးရှိအောင်လုပ်မလဲဆိုတော့ကျွန်တော်တို့အစိုးရကောင်းဆောင်နေသက်ဆိုင်နေမယ်လို့ထင်ပါတယ်ကျွန်တော်တိုင်းပြည်အကြက်တဲကြုံနေတဲ့အချိန်မှာဒီအာဟုအာဟာပြုရမယ်မဟာမိတ်နိုင်ငံတနိုင်ငံကိုရှာရတော့ရှောင်လဲလို့ရတဲ့ကိစ္စမဟုတ်ဘူးလို့ထင်ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းကပဲတရုတ်ကိုသွားခဲ့တဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တရုတ်ခီးစဉ်အဆုံးသက်ချိန်နဲ့မရှိမနောက်မှာပဲဒေါအောင်ဆန်းစုကြည်ဟာသူ့ရဲ့ဒုတိယမြောက်ခီးစဉ်အဖြစ်တရုတ်နိုင်ငံကိုသွားရောက်တာဖြစ်ပါတယ်ဒီသတင်းပတ်တွေအတွင်းမှာပဲမြန်မာကောင်းဆောင်နေဘက်ကတရုတ်နိုင်ငံဘက်ကိုခက်ဆိတ်ဆိတ်သွားနေတဲ့ခီးစဉ်တွေဟာမြန်မာနိုင်ငံအပေါ်မှာနိုင်ငံတကာရဲ့ဖိအားတွေကြောင့်ညှစ်ပေါင်းများစွာမြန်မာအစိုးရအဆက်ဆက်နဲ့နီးစပ်ခဲ့တဲ့တရုတ်နိုင်ငံရဲ့ဆက်ဆံရေးတွေတိုးမြင့်လာတဲ့ခြေလှမ်းတွေအဖြစ်အကဲခတ်တွေကယူဆနေကြတာဖြစ်ပါတယ်ရှင
်။ဒေါ်ရရှင်များရှင်ရခိုင်ပြည်နယ်ရေးကြောင့်နောက်နိုင်ငံတွေကမြန်မာနိုင်ငံပေါ်မှာဖိအားတွေတိုးလာနေချိန်မှာပဲမြန်မာကောင်းဆောင်တွေနဲ့တရုတ်နိုင်ငံကြားဆက်ဆံရေးခက်ဆိတ်ဆိတ်တွေ့လာနေရပါတယ်။မြန်မာတက်မတော်ကာကွယ်ရေးဦးစီးချုပ်တရုတ်ပြည်ကပြန်ရောက်လာလာခြင်းဆိုသလိုပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ဟာလည်းနိုင်ငံရေးပါတီခေါင်းဆောင်တွေညီလာခံကိုတက်ဖို့ဘေကျင်းမြို့တော်ကိုသွားမယ့်အကြောင်းကြေညာထားပါတယ်။ရခိုင်ရေးကြောင့်မြန်မာနဲ့နိုင်ငံတကာဆက်ဆံရေးအပေါ်ဘယ်လောက်ထိရိုက်ခတ်နေပြီလဲ
နိုင်ငံတကာဆက်ဆံရေးမှာရှေ့နဲ့အနောက်ဘယ်သူကပိုအရေးကြီးလာနေပြီလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင်။
စနေနေ့ညတိုက်ရိုက်လေလံဆွေးနွေးခင်းမှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ။ VOA ကတိုက်ရိုက်လေလံဆွေးနွေးခင်းကိုအင်္ဂါနဲ့စနေညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။အခုဆက်လက်ပြီးတော့ပိုယဟမင်းကြီးရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အကြောင်းတင်ပြပေးပါမယ်ရှင်။မြန်မာနိုင်ငံကို၄ရက်ကြာတွားရောက်ခဲ့တဲ့ပိုယဟမင်းကြီး Francis ဟာအခုအခါမှာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပြီးစနေနေ့အထိဆက်ရှိနေမှာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေစဉ်တွင်ပုတ်ရဟမင်းကြီးဟာရိုဟင်ဂျာဒုက္ခသည်တွေနဲ့တွေ့ဆုံသွားဖို့ရှိတယ်လို့ခန့်မှန်းနေကြပေမဲ့ဒုက္ခသည်တွေရှိနေတဲ့နေဆက်ဒေသကိုတော့တွားရောက်မှာမဟုတ်ပါဘူးဒီခီးစဉ်ဟာပြီးခဲ့တဲ့ဩဂုတ်လမြန်မာနိုင်ငံအနောက်ဘက်ဒေသမှာပြည်ပခန့်တွေမဖြစ်ခင်ကတည်းကစီစဉ်ခဲ့တာဖြစ်ပါတယ်အခုခီးစဉ်ရဲ့အကျိုးသက်ရောက်မှုပုံစံကိုကြည့်ရတာစကလုံးအသုံးအနှုန်းတစ်ခုကြောင့်မေးခွန်းထုတ်စီရဖြစ်နေတဲ့အကြောင်း VOA သတင်းတောက် Steve Reddish သတင်းပေးပို့ထားတာကိုကိုရင်နိုင်ပြောပြပေးမှာဖြစ်ပါတယ်ရှင်
ပိုယမင်းကြီး Francis ဟာသူ့ရဲ့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တဲ့ခီးစဉ်အတွင်းမှာတန်တမာရေးအကြက်တဲနဲ့ရင်ဆိုင်ခဲ့ရပါတယ်။ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့အမေရိကန်တို့ကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလုပ်နေတယ်လို့ပြောနေတဲ့ပြဿနာကိုမိမောင်းထိုးပြနိုင်မှုစ조사နေတဲ့အချိန်ထဲမှာပဲတစ်ဖက်မှာလည်းရိုဟင်ဂျာဆိုတဲ့စကားလုံးကိုမသုံးမိအောင်ရှောင်ရှားသွားခဲ့ပါတယ
်။ Name is Corsi.
It is imperative.
ဒီလိုဆိုရင်ဇာဂျက်တကြီးကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့ခိုင်မာပြတ်သားတဲ့ဆုံးဖြတ်ချက်တွေနဲ့ဖြေရှင်းဖို့အသိအရေးကြီးပါတယ်။
ပြီးခဲ့တဲ့ဩဂတ်လတုန်းကပိုဟမင်းကြီး Francis ကကျွန်တော်ရဲ့ရိုဟင်ဂျာညီကိုမောင်နှမတွေဆိုတဲ့စကားလုံးကိုအသုံးပြုခဲ့ပေမဲ့ပြီးခဲ့တဲ့အင်္ဂါနေ့ကနေပြည်တော်မှာပြောကြားခဲ့တဲ့မိန့်ခွန်းအတွင်းမှာတော့ပိုဟမင်းကြီးဟာရိုဟင်ဂျာဆိုတဲ့စကားလုံးကိုမသုံးသွားပဲတိုင်းသားလူနည်းစုတွေနဲ့လူနည်းစုဘာသာဝင်တွေအားလုံးပါဝင်နိုင်ရေးအတွက်ကိုပဲရည်ဝီးရသဘောမျိုးမေတ္တာရက်ခံသွားခဲ့ပါတယ
်။ Il futuro del Myanmar
The future of Myanmar. မနက်ကနေ့ကညီချမ်းမှုရှိရပါမယ်။ဒီညီချမ်းမှုဟာလူမှုအဖွဲ့အစည်းတိုင်းရဲ့ဂုဏ်သိက္ခာနဲ့ခွင့်ရေးကိုလေးစားမှုပေါ်မှာအခြေခံတဲ့တိုင်းရင်းသားမျိုးနွယ်စုတစ်ခုချင်းစီရဲ့ကိုယ်ပိုင်ဝိသေသလက္ခဏာတွေပေါ်လေးစားတဲ့တရားဥပဒေစိုးမိုးရေးကိုလေးစားတဲ့လူသားအားလုံးရဲ့ကောင်းကျိုးကိုတရားဝင်ဖော်ဆောင်နိုင်မှုအတွက်အားလုံးပါဝင်နိုင်တဲ့ဒီမိုကရေစီစံတန်ဘိုးတွေကိုလေးစားမှုပေါ်မှာအခြေခံတဲ့ငြိမ်းချမ်းရေးဖြစ်ရပါမယ်
။ပုံရမင်းကြီး Francis အနေနဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုအသုံးပြုတာဒါမှမဟုတ်ဒီပြဿနာနဲ့ပတ်သက်ပြီးတိုက်ရိုက်ပြောကြားမယ်ဆိုရင်မြန်မာနိုင်ငံကခရစ်ယာန်တွေအပေါ်မှာတံပြန်အကျိုးဆက်တွေရှိလာမှာကိုမြန်မာကက်သလစ်ဘာသာရေးခေါင်းဆောင်တွေကစိုးရိမ်နေကြပြီးဒီလိုရိုဟင်ဂျာဆိုတဲ့စကားလုံးကိုအသုံးမပြုဖို့အကြံပေးခဲ့တာကိုပုံဟမင်းကြီးကလက်ခံခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတုံ့ပြန်မှုတွေကလည်းအမျိုးမျိုးပါ။ဗာတီကန်ပြောခွင့်ရ Greg Buck ကတော့ပုံဟမင်းကြီးမြန်မာနိုင်ငံကိုတွားရောက်တာဟာဘောင်ကူးဆက်ဆံရေးတွေလုပ်နိုင်ဖို့အတွက်ဖြစ်တယ်လို့ပြောပါတယ
်။ I find it really hard.to think that the moral authority of the
Pope Yahaminji ရဲ့တိတ်ခါတမာရီတွေတစုံတရာထိခိုက်ကြဆင်းသွားတယ်လို့တော့ကျွန်တော်မထင်ပါဘူး
။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကအစိုးရဝန်ထမ်းတဦးဖြစ်တဲ့ Mostak Ahmed အပါဝင်တချို့လူတွေကတော့ပိုယမင်းကြီးဟာအခွင့်အရေးတွေကိုလက်လွတ်ဆုံးရှုံးခဲ့တယ်လို့မြင်နေကြပါတယ
်။ The Pope did not raise the issue during his
ပိုယမင်းကြီးဟာသူမြန်မာနိုင်ငံကိုတွားရောက်ခဲ့စဉ်အတွင်းဒီကိစ္စကိုမပြောခဲ့ပါဘူး။တကယ်လို့သာပိုယမင်းကြီးနှင်းပတ်နှိပ်စက်ခံခဲ့ရတဲ့ရိုဟင်ဂျာတွေနဲ့ပတ်သက်ပြီးပြောခဲ့ရင်တော့သူ့အနေနဲ့မှန်တာကိုလုံနိုင်ခဲ့မှာပ
ါအမေရိကန်အထက်လွှတ်တော်အမတ်ဒစ်ဒါဗန်ဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုပုံဟမ်းမင်းကြီးမသွားခင်ကပဲသွားခဲ့တာဖြစ်ပါတယ်ဒီကိစ္စဟာပုံဟမ်းမင်းကြီးအနေနဲ့ဆုံးဖြတ်ရခက်ခဲစေတယ်လို့သူက VOA ကိုပြောပါတယ
် Perhaps he was trying to be a little tactful and helpful in avoiding the use of this controversy
ဒီလိုအငင်းပွားဖွယ်ရာအသုံးအနှုန်းကိုသုံးဖို့ပါပါနဲ့နဲ့ရှောင်ကျဉ်သွားတာမျိုးလည်းဖြစ်နိုင်ပါတယ်အဆုံးတစ်နေ့မှာတော့သူအခုလိုရောက်လာတဲ့အတွက်ဒီဒုက္ခသည်တွေရဲ့ဘဝတွေပိုကောင်းလာပါလိမ့်မယ်ကျွန်တော်ကတော့မဝေဖန်ချင်ပါဘူ
းမြန်မာနိုင်ငံမှာရိုဟင်ဂျာတွေအပေါ်မှာရှိတဲ့အမုန်းတရားဟာသူ့အဆိုအရတော့နောက်နိုင်ငံသားတွေအတွက်လက်ခံနိုင်ဖို့ခက်ခဲတဲ့အရာတစ်ခုဖြစ်တယ်လို့ဒါဗန်ကပြောကြလိုက်ပြီးသူ့အနေနဲ့ကတော့မြန်မာကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုဒီကိစ္စနဲ့ပတ်သက်ပြီးတော့ယက်တီပေးစီခြင်းတယ်လို့ပြောပါတယ
် Could she personally change it?It's unlikely. She has no power to personally.
သူမအနေနဲ့ဒီကိစ္စကိုပြောင်းလဲနိုင်မလားစိတ်တော့မဖြစ်နိုင်ပါဘူးသူမကိုယ်တိုင်လည်းဒါကိုပြောင်းနိုင်စွမ်းမရှိပါဘူး။ ဒါပေမဲ့သူမအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးပို့ပြီးပြောတင်တယ်လုပ်တင်တယ်လို့ထင်လားဆိုရင်တော့သူမအနေနဲ့အခုထက်ပိုလုံနိုင်တယ်လို့ကျွန်တော်ထင်ပါတယ
်။စကလုံးအသုံးလုံးတစ်ခုကြောင့်မုံတရားတွေပို့ပြီးပွားလာမှာကိုစိုးရိမ်တဲ့အတွက်ကမ္ဘာကောင်းဆောင်တို့ဖြစ်တဲ့ဒေါအောင်ဆန်းစုကြည်နဲ့ပုံဟမ်းမင်းကြီးတို့နှစ်ယောက်စလုံးဟာနှုတ်ဆက်နေပုံရတယ်လို့ဆိုရမှာဖြစ်ပါတယ်ခင်ဗျာ။
ကိုရနိုင်တင်ပြခဲ့တာဖြစ်ပါတယ်အခုတော့ထိုင်းနဲ့ကရင်လက်နက်ကိုင်ဖွဲ့တွေမူရစေဝါပူးပေါင်းတိုက်ဖျက်ရေးလုပ်ငန်းပဲတလဲကြီးကြရအောင်ပါရှင်ထိုင်းထူးတရင်တရင်နဲ့ကရင်လက်နက်ကိုင်ဖွဲ့တွေဟာနိုဝင်ဘာလကုန်ပိုင်းကနေစပြီးတော့ထိုင်းမြန်မာနယ်စပ်တပ်ခရိုင်အတွင်းကတောင်ရင်မြစ်ကြောင်းတလျှောက်မှာလုံခြုံရေးနဲ့မူရစေဝါနှိမ်နင်းရေးလုပ်ငန်းတွေပူးပေါင်းကင်းလက်တာတွေစတင်လှုပ်ဆောင်နေကြပါတယ်ဒီသတင်းအပြည့်အစုံကိုထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတော်မတ်အေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်နဲ့ထိစပ်တဲ့နေရာတွေကမူရစေဝါဆိုင်ရာကိစ္စတွေနဲ့လုံခြုံရေးဆိုင်ရာကိစ္စတွေအတွေ့ထိုင်းနယ်ခြားတပ်ဖွဲ့တွေဖြစ်တဲ့အထူးတရင်တစ်လေးနှစ်နှစ်နဲ့ကရင်လက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ KNU ကရင်အမျိုးသားလွတ်မြောက်ရေးတပ်နဲ့ DGBA တပ်တို့သုံးဖွဲ့ပူးပေါင်းပြီးမိုးရဲမြစ်လို့ခေါ်တဲ့တောင်ရင်မြစ်ပေါ်မှာစုပေါင်းကင်းလှည့်ခဲ့ကြပါတယ်။ဒါဟာထိုင်းတပ်ဖွဲ့ဝင်တွေနဲ့ကရင်လက်နက်ကိုင်တပ်ဖွဲ့ဝင်တွေကြားပထမဦးဆုံးချိန်ပူးပေါင်းကင်းလှည့်တာလို့ပြောလို့ရတယ်လို့မူရစေဝါဆိုင်ရာကိစ္စတွေနဲ့လုံခြုံရေးဆိုင်ရာကိစ္စတွေကိုနှစ်ဖက်ပူးပေါင်းလုပ်ကြတာဖြစ်တယ်လို့လည်း KNU ကရင်အမျိုးသားအစည်းအရုံးရဲ့တွဲဖက်အတွင်းမှုနှင့်ဖရိုစောလာထွန်းကပြောပါတယ်
။အကျိုးကိစ္စတွေကတော့ပူးပေါင်းဆောင်ရွက်မှုရှိမှလည်းမူရစေဝါနဲ့ပတ်သက်တဲ့ကိစ္စရပ်တွေဟောတာပေါ့။လုံခြုံရေးနဲ့ဆိုင်ကိစ္စရပ်တွေရှိပါလေဒီမှာ
။ပြီးခဲ့တဲ့ရက်ကတော့ရခိုင်ပြည်နယ်ထဲမှာမူရစေဝါတည်ဆောင်လာသူတွေကိုဖမ်းဆီးမိခဲ့ရမှာတဦးကတော့ကရင်ပြည်နယ်ဘက်ကလို့ဆိုပါတယ်။ဒါအပြင်မူရစေဝါနဲ့လက်နက်ကင်တွေပတ်သက်နေမှုတွေနဲ့ပတ်သက်လို့နိုင်ငံခြားမှာရှင်းရှင်းလင်းလင်းရှိစေဖို့ဖော်ပြတဲ့အနေနဲ့လှုပ်ဆောင်လာဖြစ်တယ်လို့လည်းဖရိုစောလာထွန်းကဆိုပါတယ
်။နေစားမှာခေါင်းနှာလှုပ်တော့အဓိကကြိုးစားတာကတော့ခေါင်းနှာဒီရှိနေတဲ့ကျွန်တော်ဒီကမူရစေဝါနဲ့ပတ်သက်ပြီးတော့ကောင်းကောင်းမွန်မွန်ဒီကန်တွေနိုင်မှာပေါ့အဓိကတော့ခေါင်းနှာမဟုတ်ရင်နောက်တော့ဖြစ်မူရစေဝါတွေကလက်နက်ကင်တွေနဲ့အဓိကကျဆတော့ဟာဒီကလက်နက်ကင်ခြားမှာခေါင်းနှာရှင်းရှင်းလင်းလင်းနဲ့ရှိနေတဲ့နေတော့လည်းဖော်ပြရရောက်တာပေါ့ဖုတ်ပေါင်းကန်တွေတဲ့ပုံစံမျိုးပေါ့
အရင်တုန်းကလည်းကရင်လက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNU နဲ့ထိုင်းနယ်ခြားစောင့်တပ်ဖွဲ့တွေကြားမှာမူရစ်စေဝါကိစ္စနဲ့ပတ်သက်လို့အပြန်အလှန်သတင်းဖလှယ်တာတွေရှိခဲ့တယ်လို့လွန်ခဲ့တဲ့10နှစ်ကျော်ကာလတွေတုန်းကလည်းထိုင်းနယ်ဇက်မှာမူရစ်စေဝါတွေကိုအတူတကွပူးပေါင်းတိုက်ဖြတ်တာမျိုးတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့အခုတစ်ချိန်ကတော့တရားဝင်အတူတကွပူးပေါင်းလှုပ်ဆောင်မှုတွေကိုထုတ်ဖော်ပြောဆိုလာတာဖြစ်ပါတယ်ရှင်။
မအေးမသတင်းပေးပို့ခဲ့တာပါရှင် VOA မြန်မာပိုင်းတောက်တာနဲ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 ဂျိုဒူးကနေဖမ်းယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ည 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့ line to meter 24 25နဲ့30နေတော့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လုံးကြီးညာပေးပါမယ်ရှင်
စင်ဘာဝေသမ္မတ MSM နန်ကာဝါကသူ့ရဲ့ဆိုးရွားဖွယ်ထိတ်တဲရာယူနေရာတွေမှာအစင်းမြင့်စစ်ဖက်ရာရှိတွေကိုတာဝန်ပေးလိုက်တဲ့အကြောင်းနိုင်ငံမဲရုပ်မြင့်တညာဌာနကကြေညာလိုက်ပါတယ်။မနေ့နောက်ပိုင်းကကြေညာချက်အရဖွယ်22ဦးပါဝင်တဲ့ဆိုးရွားဖွယ်မှာတိုက်ခန့်တွေပါဝင်တာမတွေ့ရတဲ့အတွက်သမ္မတနန်ကာဝါသမ္မတဟောရောဘတ်မူဂါဘီလိုမဟုတ်ပဲအားလုံးပါဝင်ခွင့်ရှိမဲ့နိုင်ငံရေးအခြေအနေတစ်ချက်ကိုဖန်တီးလိုက်မယ်ဆိုတဲ့မျှော်လင့်ချက်တွေလည်းကျော်ပါသွားခဲ့ကြပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ကအစိုးရပိုင်စိုက်ပျိုးရေးသုတေသနဌာနနဲ့ကက်ရက်ရှိနေတဲ့တိုက်သူကြောင်းဝင်းတွေကအဆောင်ကိုလက်နက်ပြည့်စုံခိုင်ဆောင်ထားတဲ့အသေးခံတက်ခတ်သူတွေဒီကနေ့ပဲဝင်ရောက်စီးနင်းတက်ခတ်ရာကအနည်းဆုံးလူ9ဦးသေဆုံးပြီးနောက်ထပ်35ယောက်ထက်မနည်းရလဲဒဏ်ရာတွေရခဲ့ကြပါတယ်။အပြန်အလှန်ပစ်ခတ်မှုတွေနိုင်နဲ့ချီဖြစ်ပွားခဲ့ပြီးတဲ့နောက်စစ်သွေးကြော3ဦးကိုလည်းအသေးဖမ်းဆီးရမိခဲ့တဲ့အကြောင်းအာဏာပိုင်တွေကကြေညာခဲ့ကြတာပါ။အမေရိကန်နိုင်ငံရဲ့ဝန်ကြီးရက်စတီလာဆန်ရဲ့နေရာမှာဘိုးထောင်လိုင်းအေဂျင်စီ CIA ညွှန်ကြားရေးမှူးမိုက်ပွန်ပီယိုကိုမကြာခင်သတင်းပတ်တွေအတွင်းအစာထုတ်ခန့်ဖို့သမ္မတဒေါ်နယ်ထရန့်ကစီစဉ်နေတယ်ဆိုတဲ့သတင်းတွေကိုတင်ပြတော်ကဖယ်ချလိုက်ပါတယ်။သမ္မတကယုံကြည်အားကိုးမှုမရှိဘူးဆိုလို့ရှိရင်တာဝန်မှာဆက်လက်ထမ်းဆောင်နေမှာမဟုတ်တဲ့အကြောင်းနဲ့ဒီနေ့ချင်းဒီသမ္မတဟာဝန်ကြီးတင်လက်ဆန်နဲ့အတူရှိနေခဲ့တဲ့အကြောင်းတင်ပြတော်ပြောဝင်ရသူဆာရာဟက်ဘေးဆန်ဒါစ်ကမနေ့ကတော့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုလိုက်တာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရရှိနေတဲ့ကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယမ်မင်းကြီးဖရန်စစ်ဟာဒီကနေ့မှာပဲတက္ကသိုလ်မှာယန်း16ပါးကိုတရားဝင်ခန်းနာနဲ့တင်မြှောက်လိုက်ပါတယ်။ကက်သလစ်ခရစ်ယာန်ကယန်းတော်တွေဖြစ်တင်မြှောက်လိုက်တဲ့တက္ကသိုလ်ကဆူအဝါရီဦးရန်ကွင်းကအခမ်းအနားဟူတော့ခမ်းမန်းကြီးလူပေါင်းတသိန်းလောက်တက်ရောက်လာခဲ့ကြတာပါ။
တတိယအကြိမ်ကိုကိုအောင်လုံးပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုညာဝဲအောင်ဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နှွှာခဲလေးဖြစ်ပါတယ်။ဒီမှာရှားဖုံပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာပါ။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိလိုင်းဒိုမီတာ19 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ VOA ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုတော့ဒီအတန်ပေးလို့ရင် VOA ရဲ့ email လိပ်စာ burmese@voanews.com မှာစာရေးသားပေးပို့နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.